ထိုင်းမြန်မာနယ်စပ်ကန်စနဘူရီခရိုင်ထောင်ပါဖုံမြို့နယ်အတွင်းမှာမတ်လ28ရက်ကနေကင်းစခန်းကိုဖျက်ချော်မောင်းပြတဲ့ကားငါးစီးကိုရဲတပ်ဖွဲ့ကလိုက်လံဖမ်းဆီးတာမှာမြန်မာနိုင်ငံသား80ကျော်အထိဖမ်းမိခဲ့တယ်လို့ထိုင်းရဲတပ်ဖွဲ့ကထုတ်ပြောလိုက်ပါတယ်။ဒီအကြောင်းထိုင်းချီဆိုင်ပြည်ဝင်သတင်းတောက်မအေးမှပြောပြပေးပါဦးခင်ဗျာ
။ထိုင်းမြန်မာနယ်စပ်ကန်စနဘူရီခရိုင်ထောင်ပါဖုံနယ်စပ်လမ်းမှာလူကုန်ကူးသူတွေတဲဆောင်လာတဲ့မြန်မာ85ယောက်ကို135နယ်မြေရဲတပ်ဖွဲ့နဲ့နယ်ကြားဆောင်တပ်တွေအပါအဝင်စစ်ဆေးအဖွဲ့တွေကဖမ်းဆီးခဲ့တာပါသူတို့ကိုတဲဆောင်လာတဲ့ကားငါးစီးကိုအာဏာပိုင်တွေကစစ်ဆေးဖို့အတွက်တားဆီးရာကိုရပ်မပေးဘဲမောင်းနှင်ထွက်ပြေးခဲ့တဲ့အတွက်လုံခြုံရေးတပ်ဖွဲ့တွေကလိုက်လံဖမ်းဆီးခဲ့ကြောင်းအလုံသမားရေးလှုပ်ရှားဆောင်ရွက်သူဦးမိုးကျိုးကအခုလိုပြောဆိုခဲ့ပါတယ
်ကန္ဓနာဘူရီခရိုင်ဆက်ခရဘူရီမျိုးနယ်တဲကထောင်ပါဘူးကြီးရွာချင်းဆက်နေတဲ့နေဆက်လမ်းပေးမှာနေပြည်တော်ရဲတပ်ဖွဲ့ကမတင်ကားတဲ့အတွက်ပစ်ကတ်ကား၅စီးကိုရပ်တန့်ဆစ်ဆီးတယ်အဲ့လိုရပ်တန့်ဆစ်ဆီးတာကိုကားတွေကရပ်မပြီးပဲနဲ့ထွက်ပြေးတယ်အဲ့လိုမောင်းပြေးတဲ့ကားနောက်ကိုရဲကားတွေကဒီဇက်ဇက်လိုက်ပြီးတော့ဖမ်းဆီးဆစ်ဆီးတဲ့ခါမှာကားပေါ်မှာတရားမဝင်မြန်မာလူငယ်85ဦးနဲ့သူ့ပွဲသား5ဦးကိုဖမ်းမိတာပေါ့ဗျာ
2024မလာတလာတယ်ပဲမလာအခုကုန်ကန်ဒီအထိကြားဝင်မြန်မာ1000ကျော်မြန်မာလူငယ်အများဆုံးကိုဖမ်းမိတာပေါ့ဗျာ
မလာ25ရက်နေ့ကလည်းထောင်ပါပေါ်လမ်းဆောင်မှာမြန်မာ50ပါတဲ့ကားနှစ်စီးဖမ်းဆီးမိခဲ့တဲ့အကြောင်းထောင်ပါပေါ်ရဲစခန်းကလည်းသတင်းထုတ်ပြန်ထားပါတယ်အခုဆိုရင်ထိုင်းနိုင်ငံလဲကိုကန္ဓနာဘူရီနယ်စပ်နဲ့တက်ခရိုင်မဲဆောက်နယ်စပ်ကနေမြန်မာတွေဇက်တိုက်ဝင်ရောက်လာနေပြီးဖမ်းဆီးမိသူအများစုကလူငယ်တွေဖြစ်ကြပြီးမြန်မာနိုင်ငံမှာစစ်မှုထမ်းတဲ့ဥပဒေကြောင့်ထွက်ပြေးလာကြသူတွေများတယ်လို့လည်းဦးမိုးကျိုးကအခုလိုပြောပါတယ်
။ဖေဖော်ဝါရီလ10ရက်နောက်ပိုင်းမှာစစ်မှုထမ်းဥပဒေကိုစိုးရိမ်ကြောက်ကြပြီးတော့ထိုင်းနိုင်ငံတွေကိုသူတို့ဝင်လာတယ်ဆိုတဲ့အကြောင်းကိုစက္ကပြန်တွေကနေတဆင့်အဲ့ဒီအဖမ်းခံရတဲ့မြန်မာလူငယ်လေးတွေကသက်ဆိုင်ရာလူမျိုးရေးအဖွဲ့တွေကိုကျွန်တော်ထောက်ဆိုပါတယ်ဗျ။
အခုဖမ်းမိသူတွေကတော့ထိုင်းမြန်မာနယ်စပ်ဖျားဆုံးသူဒေသကနေလူကုန်ကူးတဲ့ပွဲစားတွေနဲ့အတူလာကြသူတွေဖြစ်ပြီးတဦးကိုဘန်းငွေ1000ကနေ3000လောက်ထိပေးပြီးလာကြသူတွေဖြစ်ကြပါတယ်သူတို့ကတော့တရားမဝင်နယ်စပ်ဖျက်ချော်မှုလူဝင်မှုကြီးကြပ်ရေးဥပဒေတွေနဲ့အရေးယူပြီးနေရပြန်ပို့မယ်လို့လည်းသိရပါတယ်ရှင်